အမေရိကန်အစိုးရရဲ့ထောင်လှမ်းရေးလျှို့ဝှက်ချက်တွေကိုဖော်ထုတ်ခဲ့သူအက်ဒဝတ်စနိုဒန်ကိုတည်ဆောင်သွားတယ်လို့ယုံကြည်ရတဲ့လေရင်ဟာအခုရုရှားနိုင်ငံမော်စကိုမြို့စီကိုဆက်ရောက်သွားပြီဖြစ်ပါတယ်။ရုရှားအစိုးရပိုင်းသတင်းအေဂျင်စီရဲ့အပြောအရစနိုဒန်ဟာဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးခိုလုံမှုအတွက်မော်စကိုကနေပြီးတော့ကျူဘာနိုင်ငံအဲဒီကနေမှဗင်နီဇွဲလားနိုင်ငံကိုသွားမှာဖြစ်တယ်လို့ပြောပါတယ်။တနင်္လာနေ့ကြာလို့ရှိရင်မော်စကိုမြို့ကနေပြီးတော့ကျူဘာနိုင်ငံဟာဗာနာမြို့ရော်စီကိုသွားမှာဖြစ်တဲ့အဲဒီကနေမှနောက်ထပ်လေယာဉ်နဲ့ဗင်နီဇွဲလားနိုင်ငံကရာကတ်စ်မြို့ရော်စီကိုစနိုဒန်သွားမှာဖြစ်တယ်လို့ Aeroflot လေကြောင်းကိုကိုးကားပြီးတော့ ITER Test သတင်းအေဂျင်စီကပြောပါတယ်။နိုင်ငံရေးခိုလုံခွင့်တောင်းမဲ့စနိုဒန်ကိုအကူအညီပေးသွားမယ်လို့ WikiLeaks website ကလည်းပြောပါတယ်။စနိုဒန်ကိုနိုင်ငံရေးခိုလုံခွင့်ပေးမယ်မပေးဘူးဆိုတာနဲ့ပတ်သက်လို့တော့ဗင်နီဇွဲလားအစိုးရဘက်ကတစုံတရာပြောဆိုခြင်းမရှိသေးပါဘူး။အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေဟာကမ္ဘာတဝန်းကတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေကိုစောင့်ကြည့်ထောက်လှမ်းနေတယ်ဆိုတာပေါ်လွင်နေတဲ့အချက်အလက်တွေကိုပြီးခဲ့တဲ့လတည်းမှာစနိုဒန်ကဖော်ထုတ်ခဲ့ပြီးတဲ့နောက်ဟောင်ကောင်မှာတွားရောက်ပုံခုနေခဲ့တာဖြစ်ပါတယ်။အမေရိကန်တရားရေးဌာနကချိတ်ပိတ်ထားတဲ့ဆွဲဆိုချက်တွေနဲ့သူ့ကိုတရားစွဲခဲ့ပြီးတော့ဟောင်ကောင်အာဏာပိုင်တွေကိုလည်းဖမ်းဝရမ်းနဲ့ဖမ်းဆီးပေးဖို့အမေရိကန်ကပြောကြားခဲ့ပြီးတဲ့နောက်မှာသူဟာဟောင်ကောင်ကနေထွက်သွားခဲ့တာဖြစ်ပါတယ်။သူဟာဒီတရားဝင်ပုံမှန်လမ်းကြောင်းကနေပဲဟောင်ကောင်ကနေထွက်ခွာသွားတာဖြစ်တယ်လို့ဟောင်ကောင်အစိုးရကဒီကနေ့တနင်္ဂနွေနေ့မှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။